မြောက်ကိုရီးယားကစန္ဒလျာနျူကလ িয়ার လက်နက်စွန့်လွတ်တာမျိုးဘယ်တော့မှလုပ်မှာမဟုတ်ဘူးလို့အမျိုးသားလုံခြုံရေးအကြံပေးဟောင်းဂျွန်ဘော်ဒန်ကပြောပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်ဟာနျူကလ িয়ার လက်နက်တွေပြစ်ခတ်နိုင်စွမ်းကိုဆက်လက်ထိန်းထားနိုင်ဖို့အစွမ်းကုန်ကြိုးစားလိမ့်မယ်လို့လည်းအမျိုးသားလုံခြုံရေးအကြံပေးဟောင်းဘော်ဒန်ကတမတဒွန်နယ်ထရမ့်အစိုးရရဲ့အဖွဲ့ဝင်ချက်ကနှုတ်ထွက်ခဲ့ပြီးတဲ့နောက်ပထမဆုံးပြောတဲ့မိန့်ခွန်းမှာပြောသွားခဲ့တာပါ။အမေရိကန်ရဲ့ရန်ဆောင်မှုကြောင့်ဒေသရင်းအခြေအနေတွေနဲ့ပတ်သက်တဲ့ဆွေးနွေးမှုတွေတန့်သွားစေတယ်လို့မြောက်ကိုရီးယားကိုယ်စားလှယ်ကကုလသမဂ္ဂထရီညီလာခံမှာစွပ်စွဲပြောဆိုမှုနဲ့ပြည်ထောင်ဆိုင်ဆိုင်ပဲဂျွန်ဘော်တန်ကလည်းအခုလိုပြောခဲ့တာပါ။ VOA သတင်းတောက်ဇလာတိကဟုတ်ကဲ့သတင်းဆောင်ပါကိုမတ်တင်ကြီးထိုက်ကပြောပြမှာပါရှင်
။မြောက်ကိုရီးယားဘက်ကနျူကလ িয়ার အစီအစဉ်တွေမဖြတ်သိမ်းရင်ပြင်းထန်တဲ့စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုချမှတ်ဖို့အမေရိကန်ကထောက်ခံထားတာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့သူနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ကြားပုဂ္ဂိုလ်ရေးခင်မင်းမှုကိုအမွန့်တင်ပြောဆိုပြီးကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းစင်ရေးအတွက်နှစ်ဖက်ပူးပေါင်းဆောင်ရွက်နေတယ်လို့လည်းပြောပါတယ်။အမေရိကန်ဘက်ကနိုင်ငံကြီးအရာရောစီးရေးအရာပါရန်ဆမှုတွေကြောင့်လို့မြောက်ကိုရီးယားကပြောဆိုပြီးဒီလောက်ရက်တွေကြောင့်တိုးတက်မှုမရတာလို့လည်းပြောသွားပါတယ်။ကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားကိုယ်စားလှယ်ကင်ဆောင်ကကိုရီးယားဘာသာစကားနဲ့အခုလိုပြောပါတယ်
။ Bombing of Sangchi depends on the US whether our negotiations
ဖြစ်သဖြင့်နိုင်မှုတွေကအခွင့်အလမ်းတစ်ခုဖြစ်လာမလား။ဒါမှမဟုတ်လဲပဋိပက္ခတွေကိုအရှိန်မြှင့်သွားမဲ့အခိုက်အတန့်ဖြစ်စေမလားဆိုတာကအမေရိကန်ပေါ်မှာပဲမှတ်တည်နေပါတယ်
။အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဟောင်းဂျွန်ဘော်တန်ကတော့မြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်ဆွန့်လွတ်ဖို့အစီအစဉ်မရှိဘူးလို့ပြောပါတယ
်။ Think the strategic decision that Kim Jong-un is operating
ကျွန်တော်အနေနဲ့မဟာဗျူဟာမြောက်ဆုံးဖြတ်လုကိုင်နေတာကနျူကလ িয়ার လက်နက်စေဆောင်တစ်ခတ်နိုင်စွမ်းကိုထိန်းထားနိုင်ဖို့နဲ့နောက်ထပ်နျူကလ িয়ার ဆန့်ကျင်မှုလုဖို့အတွက်ဘာမဆိုလုဖို့ပါပဲနိုင်ငံတကာဒဏ်ခတ်မှုကိုဆက်ဆံအောင်ကြိုးစားလာနေပါတယ်သူ့ဘက်ကအလျှော့ပေးလိုက်ပြောတာမျိုးလုပ်လာနိုင်ပါတယ်ဒါပေမဲ့လက်ရှိအခြေအနေရဆိုရင်တော့သူ့အနေနဲ့ဆန္ဒအလျောက်နျူကလ িয়ার လက်နက်ဆွန့်လွှတ်ရေးကိုဘယ်တော့မှလုမှာမဟုတ်ပါဘူး
မြောက်ကိုရီးယားဘက်ကဒီနှစ်အတွင်းဒုံးကျည်စမ်းသပ်မှုတွေဇက်တိုက်လုပ်ခဲ့တာပါ။ဒါပေမဲ့2018ခုနှစ်စက်တင်ဘာလနောက်ပိုင်းမှာနျူကလ িয়ার စမ်းသပ်မှုထပ်မလုပ်ပါဘူး။ဒီအချက်ကိုသမ္မတထရန့်ကချီးကျူးပေမဲ့သမ္မတရဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်းဘိုတန်ကတော့ဒါကကောင်းတဲ့လက္ခဏာမဟုတ်ဘူးလို့ပြောပါတယ်
။ One reason, one very good, very troubling reason why there's no more testing.
တော်တဲ့အချိန်မှာဘာကြောင့်နျူကလ িয়ার စမ်းသပ်မှုတွေတာမမဟုတ်လဲတာဝေးပြစ်ဒုံးကျည်တွေစမ်းသပ်တာမလုပ်ဘူးလဲဆိုတဲ့အကြမ်းမှာသိကောင်းတဲ့စိုးရင်ွယ်ရအကြောင်းတစ်ခုကတော့ဘယ်လိုပဲဖြစ်ဖြစ်စမ်းသပ်မှုတွေကိုအဆုံးသတ်ပြီးနျူကလ িয়ার ထိတ်ဖူးတွေနဲ့တာဝေးပြစ်ဒုံးကျည်တွေထပ်လုပ်နိုင်တယ်ဆိုတဲ့ချင်းသားချက်ရှိနေခြင်းပါပဲဒါဟာအားရစရာမကောင်းပဲစိုးရင်စရာကောင်းတဲ့လက္ခဏာဖြစ်ပါတယ
်မြောက်ကိုရီးယားကိုနျူကလ িয়ার လက်နက်တွေရှိခွင့်ပေးထားတာကလက်တင်မခံနိုင်ကြဖြစ်တယ်လို့လည်းဘော်တန်ကပြောပါတယ
် If you believe and you may not that it is unacceptable
ယုံကြည်ကြီးဖြစ်စေမယုံကြည်ကြီးဖြစ်စေမြောက်ကိုရီးယားနျူကလ িয়ার လက်နက်တွေပိုင်ဆိုင်သွားမဲ့အရေးကလက်မခံနိုင်ကြဖြစ်ပြီးတစ်ချိန်ချင်းမှာစစ်တပ်ကိုစဉ်းစားလာရပါလိမ့်မယ
်စစ်တပ်ကိုအသုံးပြုဖို့အရေးကသမရထွန်ရှောင်ရှားတဲ့အချက်တစ်ခုပါမြောက်ကိုရီးယားအီရန်နဲ့တခြားအရေးကိစ္စတို့မှာသဘောထားကွဲပြားမှုတွေကိုထောက်ပြပြီးပြီးခဲ့တဲ့လတုန်းကပဲလုံခြုံရေးအကြံပေးဘော်တန်ကိုသမ္မတထရန့်ကရာဒုကဖေရှားလိုက်ပြီးသူ့နေရာမှာတရားခံအရေးစိစံညှိနှိုင်းသူရောဘတ်အိုဘရိုင်ယန်ကိုအစာထိုးခန့်အပ်ထားပါတယ်ရှင်